တိဘက်ဗုဒ္ဓဘာသာဘုန်းတော်ကြီးဒလိုင်လာမကသူ့ရဲ့86နှစ်မြောက်မွေးနေ့အခါတမယမှာထောင်တောင်းချီတဲ့သူ့ဘော်လေးစားယုံကြည်ကိုးကွယ်ကြသူတွေကိုဩဝါဒစကားပြောဆိုရင်းနဲ့မြန်မာနိုင်ငံနဲ့တိရိလင်္ကာနိုင်ငံတွေကဗုဒ္ဓဘာသာဝင်တွေအနေနဲ့မွတ်စလင်ဘာသာဝင်တွေနဲ့အကြမ်းဖက်တိုက်ခတ်မှုတွေဖြစ်ပွားနေတာကိုရပ်တန့်ကြပါလို့မြစ်တာရက်ခံသွားပါတယ်။ဒီတိုင်းပြည်နှစ်ခုစလုံးမှာဗုဒ္ဓဘာသာဝင်တွေကအများစုနေထိုင်ကြပြီးဘာသာရေးကိုးကွယ်မှုအရလူနည်းစုဖြစ်တဲ့မွတ်စလင်တွေပေါ်တိုက်ခိုက်နေတာမျိုးဟာလက်ခံနိုင်စရာမရှိဘူးလို့ဖုန်းတော်ကြီးဒလိုင်လာမကမိန့်ကြားခဲ့ကြောင်း AFP သတင်းမှာရေးသားဖော်ပြထားပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းမှာကျင်းပတဲ့ဖုန်းတော်ကြီးဒလိုင်လာမာရဲ့မွေးနေ့ကိုအပရိသတ်ပေါင်းမြောက်များစွာတက်ရောက်ခဲ့ကြပြီးတော့အဲ့ဒီထဲမှာဟောလိဝုဒ်ကထင်ရှားတဲ့ရုပ်ရှင်တရုတ်ဆောင်အကျော်မော်ဗုဒ္ဓဘာသာကိုးကွယ်သူရစ်ချတ်ဂီယာလည်းပါဝင်ပါတယ်။အဲ့ဒီတန်ပီမှာရှိကြတဲ့ဗုဒ္ဓဘာသာဝင်တွေအနေနဲ့အခုလိုရာဇဝဲမှုမျိုးတွေမကျူးလွန်ခင်မှာဗုဒ္ဓရဲ့ပုံရိပ်လှော်ကိုအာယုံပြုနှလုံးသွင်းကြဖို့သူ့အနေနဲ့တောင်းဆိုခြင်းနဲ့လို့ဖုန်းတော်ကြီးကမင်ကြားသွားပါတယ်။ဟိမွန်သာတောင်နှံဘော်ကလဲမြို့မှာဩဝါဒစကားပြောကြရင်ဖုန်းတော်ကြီးဒလိုင်လာမကဗုဒ္ဓကတရားတော်မှာမေတ္တာနဲ့ကျေနပ်တနာမှုကိုဟောကြားခဲ့ကြောင်းအခုချိန်မှာဗုဒ္ဓသာရှိနေမယ်ဆိုရင်တက်ခက်ခံရတဲ့မွတ်စလင်တွေဘက်ကကာကွယ်ပေးလိမ့်မှာဖြစ်တယ်လို့ဟောကြားသွားပါတယ်။ဒီအပိုင်းအတွင်းဘာသာရေးဆန်တဲ့စုပုအကျမ်းဖက်မှုတွေဖြစ်ပွားပြီးတော့လူအသေးပျောက်ရှိတဲ့မန္တလေးမြို့မှာတော့မနေ့ကအခြေအနေတွေတည်ငြိမ်နေပြီးညမထွက်ရအမိတ်မလိုက်နာသူတချို့ကိုဖမ်းဆီးထားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။တစ်ဖက်မှာလည်းမန္တလေးရဲ့အခြေအနေကိုရည်ရှိထိန်းသိမ်းနိုင်မှုအတွက်မြို့မိမြို့ဖားတွေကမန္တလေးမြို့ငင်းချမ်းမှုထိန်းသိမ်းရေးကော်မတီတရက်ဖွဲ့စည်းခဲ့ကြပြီးမတူညီတဲ့ယုံကြည်မှုတွေကိုအပြန်အလှန်လေးစားလိုက်နာကြစေဖို့အတွက်အပါအဝင်ရည်ရှိလုပ်ငန်းစဉ်တွေကိုချမှတ်ခဲ့ကြတယ်လို့မန္တလေးမြို့ငင်းချမ်းရေးထိန်းသိမ်းရေးကော်မတီကပြောဆိုပါတယ်ခင်ဗျာ။